အဲဒီပုံလိုက်ခက်စစ်ရှောင်စခန်းအပဝင်းမြန်မာနိုင်ငံပဋိပက္ခဒေသတွေမှာလူသားချင်းစာနာထောက်ထားရေးအဖွဲ့တွေကအနောက်ဆက်ကင်းကင်းလုံးကျုံစိတ်ချစွာထိထိရောက်ရောက်အကူအညီပေးနိုင်အောင်ဖွင့်ပေးဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရာပေါက်ဆက်ညှိနှိုင်းရေးယုံ UNOCHA ကတောင်းဆိုလိုက်ပါတယ်အသိပိုက်ခိုင်ပါလက်စတိုင်းနယ်မြေတွေအာဖဂန်နစ္စတန်ကငလျင်ဒေသနဲ့မြန်မာနိုင်ငံကပဋိပက္ခနယ်မြေတွေကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပိတ်ပင်ထားတာနဲ့ပတ်သက်ပြီး UNOCHA ကသတင်းထုတ်ပြန်ရမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်2021 February လစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကမြန်မာနိုင်ငံမှာ OA စုခွာထွက်ပြေးကြသူ2000နီးရှိပြီးကြီးမားတဲ့အာဏာနဲ့ရင်ဆိုင်နေကြအကြောင်းမနေ့ကလိုင်စာနီးကမွန်လိုက်ခက်စစ်ဆောင်စခန်းတိုက်ခိုက်မှုကပြသလိုက်တယ်လို့ UNOCHA ကပြောပါတယ်လက်ခံနိုင်စရာအကြောင်းပြချက်လုံးဝမရှိတဲ့အဲ့ဒီတိုက်ခိုက်မှုဟာကြတဲ့တဲ့အချိန်ကာလတွေမှာထိကိုက်နစ်တာလွယ်သူတွေကိုကာကွယ်စောင့်ရှောက်ဖို့အရေးကြီးလို့အကြောင်းမိမောင်းထုတ်ပြနေပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမွေအဖွဲ့အစည်း UNICEF ကလည်းပြောပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကတန်ပေါင်း890လောက်ရမယ်လို့ပြောပေမဲ့28ရာခိုင်နှုန်းပဲရမွေရရှိကြောင်း UNOCHA ကပြောပါတယ်ခင်ဗျာ